လသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးချံပေးပုဂ္ဂိုလ်မစ္စတာအီဘရာဟန်ဂမ်မာရီဟာစင်ကာပူနိုင်ငံကနေတဆင့်ပြီးခဲ့တဲ့စနေနေ့ကဗီယက်နမ်နိုင်ငံကိုဆိုက်ရောက်ခဲ့ပြီးတော့မြန်မာနိုင်ငံအမျိုးသားပြန်လည်ရင်ကြားစေရေးဖော်ဆောင်မှုမှာဗီယက်နမ်ရဲ့အကူအညီကိုမြစ်တာရက်ခံထားပါတယ်။ဒီတော့မစ္စတာဂမ်မာရီရဲ့အခုခီးစဉ်နဲ့ပတ်သက်ပြီးတော့ဒေါ်လာလတန်အားဆက်ပြီးတော့တင်ပြပေးပါလားရှင်
။ဟုတ်ကဲ့နန္ဒာ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးချံပေးပုဂ္ဂိုလ်မစ္စတာအီဘရာဟန်ဂမ်မာရီဟာစင်ကာပူမှာပြည်ခဲ့တဲ့သတင်းပတ်ကကျင်းပခဲ့တဲ့ရှေ့တောင်အာရှအာဆီယံအသင်းကြီးရဲ့ထိပ်သီးညီလာခံမှာကနဦးသူမြမရေးတင်ပြဖို့အာဆီယံလက်ချောက်ဥက္ကဋ္ဌကဖိတ်ကြားခဲ့ပြီးမြန်မာပိုင်မြမဆီဆူရကမြမပြည်တွင်းရေးကိုမြမဆီဆူရကကင်တွယ်ဖြည့်ရှင်းနိုင်စွမ်းရှိတယ်ဆိုပြီးကုလသမဂ္ဂနဲ့မြမကြားတိုက်ရိုက်ဆက်ဆံဖြည့်ရှင်းမယ်ဆိုတဲ့ယက်တီချက်ကြောင့်မစ္စတာဂမ်ဘာရီဟာတခြားမြမရေးစိတ်ပါဝင်စားမှုရှိတဲ့နိုင်ငံတွေနဲ့တီးကြားတွေ့ဆုံခဲ့တာဖြစ်ပါတယ်။မစ္စတာဂမ်ဘာရီနဲ့မြန်မာနိုင်ငံမှာယဟန်ရှင်လူတွေဆန္ဒပြမှုပြီးဒုတိယကြိမ်နိုဗင်ဘာလ10ရက်နေ့ကနေ3ရက်နေ့ကနေ10ရက်နေ့ထိမသွားရောက်မီတခြားအာဆီယံနိုင်ငံတွေဖြစ်တဲ့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားတို့ကိုသွားရောက်ခဲ့ရမှာခုတခါတော့ဗီယက်နမ်မှာ9ရက်ကြာနေထိုင်ပြီးကမ်ဘောဒီးယားနဲ့လောနိုင်ငံတို့ကိုခီးဆက်ဖို့ရှိပါတယ်ဗီယက်နမ်ကိုစနေနေ့ကဆက်ရောက်ပြီးမစ္စတာဂမ်ဘာရီဟာဝင်းဂျီဂျူညွင်တောင်တောင်နဲ့တင်းလာနေကတွေ့ဆုံခဲ့ပြီးကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ရဲ့ဗီယက်နမ်ခေါင်းဆောင်ကိုပါလိုက်တဲ့သူဝင်လှော်ကိုပေးအပ်ခဲ့တယ်လို့သိရပါတယ်မြန်မာနိုင်ငံရဲ့ပြည်ထောင်အဖြစ်ရှာမှာဗီယက်နမ်ကပူပေါင်းဆောင်ရွက်ဖို့တိုက်တွန်းထားတာဖြစ်ပါတယ်။အထူးသဖြင့်ဗီယက်နမ်နဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးဟာအဓိကအသင့်နဲ့ကြီးဝါဖြစ်ပြီးတက္ကသိုလ်ထောင်6ခုနဲ့ခွန်တစ်ခုမှာဒေါ်လာ 80.5 သန်းကုန်သွယ်ရေးပမာဏရှိတယ်လို့သိရပါတယ်။ဒါ့အပြင်နိုင်ငံရေးရာလဲတရုတ်နိုင်ငံနဲ့ရင်းနှီးပြီးကွန်မြူနီနိုင်ငံဖြစ်တဲ့ဗီယက်နမ်ဟာဒဏ်ခပိတ်ဆို့မှုတွေတစ်ချိန်ကရင်ဆိုင်ခဲ့ရတယ်လို့မြန်မာနိုင်ငံပေါ်တန်ခပိတ်ဆို့မှုတွေချမှတ်ဖို့ဆန္ဒမရှိတာလည်းတွေ့ရပါတယ်။ဗီယက်နမ်ကိုအောက်တိုဘာလကဝန်ကြီးချုပ်တဲ့ဗိုလ်ချုပ်ကြီးသိမ့်စိန်သွားရောက်ခဲ့လို့ဗီယက်နမ်ဝန်ကြီးချုပ်ညွန့်တန်တန်းဟာလည်းဩဂုတ်လကပဲနေပြည်တော်ကိုသွားရောက်ခဲ့တာဖြစ်ပါတယ်။ဗီယက်နမ်နေနဲ့ခုလိုတက္ကသိုလ်2008ခုမှာလုံခြုံရေးကောင်စီရဲ့အလှကျဖွဲ့ဝင်နိုင်ငံဖြစ်လာဖို့ရှိတဲ့အတွက်လည်းမြန်မာနိုင်ငံနဲ့ကောက်မွန်ပြည်သားဆက်ဆံရေးကိုအခြေခံပြီးအမျိုးသားပြန်လည်ရင်ကြားစီရေးအတွက်ဝိုင်းဝန်းတိုက်တွန်းပေးဖို့မစ္စတာဂမ်ဘာရီကမြစ်တာရက်ခံခဲ့တာဖြစ်ပါတယ်။
What happens in Myanmar positively will affect the neighboring countries.
မြန်မာနိုင်ငံမှာဖြစ်ဖြစ်သမဲ့ဟာအင်းနီဂျေးနိုင်ငံတွေ၊ရှစ်တောင်အာရှနိုင်ငံတွေနဲ့နိုင်ငံတကာလူ့အဖွဲ့အစည်းကိုတဝါပြီးတက်ရောက်စီမံမှုအပြုသဘောဆောင်တဲ့ဖြစ်တွန်းတိုးတက်မှုတွေရရှိဖို့ငြင်းချမ်းပြီးဒီမိုကရေစီကျင့်သုံးတဲ့အပြင်လူ့အခွင့်အရေးကိုအပြည့်အဝလေးစားလိုက်နာတဲ့မြန်မာနိုင်ငံဖြစ်လာရေးအတွက်အားလုံးလှုပ်ဆောင်ပေးနိုင်ဖို့အရေးကြီးပါတယ်။ဒါဟာအင်းနီဂျေးတဝိုက်လုံးကိုအပြုသဘောဆောင်စီမဲ့ထိရောက်မှုရှိမှစီမလေးဖြစ်ပါတယ်လို့မစ္စတာဂမ်ဘာရီကပြောသွားတာဖြစ်ပါတယ်။ဒါအပြင်နေအင်းကျဲကျုပ်ချခန်းနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာအောင်ဆန်းစုကြည်နဲ့ပတ်သက်လို့မစ္စတာဂမ်ဘာရီဟာဗီယက်နမ်မှာသတင်းတောက်တွေကိုလည်းအခုလိုထောက်ပြသွားပါသေးတယ
်။ We would like for them to see us as part of the solution and we argue that our continued detention will
make မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရေးပြဿနာအဖြေရှာရမှာတစ်စိတ်တစ်ပိုင်းပါဝင်တယ်ဆိုတာကိုမြန်မာစစ်စုရအနေနဲ့ရှုမြင်လက်ခံတာကိုကျွန်တော်တို့မြင်လို့ပါတယ်။ဒါကြောင့်သူမကိုဆက်လက်ဖမ်းဆီးနေထားခြင်းဟာမြန်မာစစ်စုရနဲ့နိုင်ငံတကာလူ့အဖွဲ့အစည်းကြားဆက်ဆံရေးမှာပြဿနာတစ်စီတစ်ပိုင်းအဖြစ်ဆက်ရှိနေသွားမှာဖြစ်ပါတယ်လို့မစ္စတာဂမ်ဘာရီကပြောသွားတာဖြစ်ပါတယ်။ဒါအပြင်ဒေါ်အောင်ဆန်းစုကြည်နဲ့မစ္စတာဂမ်ဘာရီတွေ့ဆုံခွင့်ရခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မစ္စတာဂမ်ဘာရီကသတင်းတောက်အမိကိုခုလိုဖြေသွားပါသေးတယ်
။ Sam Abinder, she seems to look better. She feels energized. Particularly the last one.
ဒီတစ်ခေါက်ကျွန်တော်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာသူဟာပိုလို့တောင်နေကောင်းပုံရနေပါသေးတယ်။မြန်မာနိုင်ငံမှာအပြောင်းလဲပေါ်ဆောင်နိုင်မဲ့အလားအလာမြန်မာစီဆွေရနဲ့ဆွေးနွေးခွင့်အလားအလာကြောင့်ခုတစ်ကြိမ်အရင်ကတည်းကဆိုင်ရင်ပိုလို့တောင်သူအာရင်ပြည့်နေပုံရပါတယ်။သူမရဲ့ကြီးညာချက်ထဲမှာကျွန်တော်မှတ်မိသလောက်မြန်မာနိုင်ငံအကျိုးတွေရှေ့ဆက်ဆောင်ရွက်တော်နိုင်ဖို့မြန်မာစီဆွေရနဲ့ပူပေါင်းဆောင်ရွက်ဖို့အပြည့်အဝဆန္ဒရှိတယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောခဲ့တယ်လို့ကျွန်တော်မှတ်မိပါတယ်။ဒီကြီးညာချက်အရအခွင့်အလမ်းသင့်တကပေါက်သင့်ဖွင့်မှာမို့ယူဆရကြောင်းလေမစ္စတာဂမ်ဘာရီကပြောပြီးသူ့ရဲ့ခြုံငုံတုံးသက်ချက်ကိုလည်းခုလိုဆက်ပြောသွားပါသေးတယ်
။ And therefore my conclusion from this is that we have to help her. Yes, the lady who
ကျွန်တော်ရဲ့ခြုံငုံတုံးသက်ချက်ကတော့ကျွန်တော်တို့အားလုံးဒေါ်အောင်ဆန်းစုကြည်ကိုဝိုင်းကူညီကြရမယ်။သူမဟာသူမရဲ့ကျန်းမာရေးထက်နိုင်ငံရဲ့ကျန်းမာရေးကိုပိုပြီးစိုးရိမ်မကင်းဖြစ်နေတဲ့ပုံကိုယ်တူဖြစ်ပါတယ်လို့မစ္စတာဂမ်ဘာရီကပြောသွားတာဖြစ်ပါတယ်။ဒါအပြင်ဒီဇင်ဘာလကျမြန်မာနိုင်ငံကိုသူတွားရောက်မဲ့ခီးစဉ်နဲ့ပတ်သက်လို့လေမစ္စတာဂမ်ဘာရီက
I sincerely hope I'll be able to go before the end of the year because the number of issues that we
ကျွန်တော်ဒီနေ့မြန်မာနိုင်ငံကိုဒီနေ့မကုန်သွားရောက်နိုင်လိမ့်မယ်လို့တကယ်ပဲမျှော်လင့်ထားပါတယ်မြန်မာနိုင်ငံမှာဆွေးနွေးစရာကိစ္စတွေရှိနေပါတယ်နောက်ဆက်တွဲကိစ္စတွေလည်းကျန်းနေပါသေးတယ်ဒုတိယကတော့ကြားရတဲ့သတင်းမှရင်တော့ဒေါအောင်ဆန်းစုကြည်ဟာဆက်ဆံရေးဝန်ကြီးဦးအောင်ကြည်နဲ့ဒီကနေ့စရုပ်ထချင်းတွေ့ဆုံတယ်လို့သိရပါတယ်ဒါကြောင့်မို့လဲဒီဆွေးနွေးမှုတွေရဲ့တိုးတက်မှုတွေအကြောင်းကိုကိုယ်တိုင်ကျွန်တော်ကြားသိလိုပါတယ်တကယ်တော့ဆက်ဆံရေးပုဂ္ဂိုလ်တူထားရှိဖို့ကုလသမဂ္ဂမှာပထမဆွေးနွေးခဲ့တာဖြစ်ပါတယ်။နောက်တစ်ချက်ကဆန္ဒပြမှုတွေပြီးနောက်ဆက်တွဲပြဿနာကိုတွေကိုဖြေရှင်းရမှာအခြေတင်ဆွေးနွေးမှုတွေကလည်းလို့တခြားနည်းလမ်းမရှိပါဘူး။ရေတို့ရောရေရှည်မှပါရောလို့မစ္စတာဂမ်ဘာရီကပြောသွားတာဖြစ်ပါတယ်။ဗီယက်နမ်ရဲ့မြန်မာနိုင်ငံပေါ်လွှမ်းမိုးနိုင်မှုနဲ့ပတ်သက်လို့တော့ NCGUB အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းကတော့အခုလိုသုံးသပ်ပြပါတယ်။
ဒီနံပါတ်ဒီရှေ့တောင်အရှာပေါ်ဝင်နိုင်ငံအစ်စ်တီထဲမှာဒီဘွားပြည့်ပြောင်းလဲမှုတွေပေါ်မှာအခြေခံပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေပါတော့တတော်ကိုစံနမူနာဖြစ်တဲ့နိုင်ငံတစ်နိုင်ငံဖြစ်တာပေါ့ဗီယက်နမ်ကတကားဖွံ့ဝါဒကိုကျင့်သုံးတာဓမ္မနိုင်ငံနဲ့အချင်းအတူလောက်ပါပဲဒါပေမဲ့လို့ဈေးပွဲစီးပွားရေးနဲ့လိုင်လျောညီထွေရှိတဲ့ပြည့်ပြင်ပြောင်းလဲမှုတွေပေါ့နော်ဒီဥပဒေဆိုင်ရာပြည့်ပြင်ပြောင်းလဲမှုတွေဟာဒီစီးပွားရေးဆိုင်ရာပြည့်ပြင်ပြောင်းလဲမှုတွေလုပ်တဲ့အခါမှာဗီယက်နမ်ကဒါတမဟုတ်ချင်းအလားတိုးတက်လာတာကိုကျွန်တော်တို့တွေ့ရတာပေါ့နော်ဆိုတော့ BNM နိုင်ငံရဲ့ဒီဗမာနိုင်ငံကြီးနဲ့ပတ်သက်လို့ကလည်းအခန်းကဏ္ဍကလည်းပို့ပြီးတော့တဖြည်းဖြည်းကြီးမားတဲ့နေရာရှိပါတယ်ဒါ BNM ကဇန်နဝါရီလ3ရက်နေ့ကစပြီးတော့ဒါကုလသမဂ္ဂလုံခြုံရေးကောင်စီအလှည့်ကျအဖွဲ့ဝင်ဖြစ်လာမယ်ဖြစ်လာမယ်ဆိုတဲ့အတွက်ကြောင့်မလို့ခဏိကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ရုံးကနေပြီးတော့လုပ်ကိုင်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီကနေပြီးတော့ကြောတော့နောက်ခံပြီးတဲ့နေရာမှာဗီယက်နမ်ရဲ့အခန့်ကဏ္ဍကလည်းအရေးကြီးတဲ့အနာတစ်ခုဖြစ်လာပုံရှိပါတယ်။အဲနောက်တစ်ခုကတော့အာဆီယံနိုင်ငံအဖွဲ့ဝင်ဖြစ်နေလို့ဆိုတဲ့အချက်တစ်ချက်ပါပဲ။ဆိုတော့ဗမာနိုင်ငံအရေးပြဿနာဟာအခုရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အပိုင်းမှာအဲ့ဒီပြဿနာပေါ်မှာခြေခံပြီးတော့အာဆီယံတစ်ခုလုံးရဲ့ဂုဏ်သိက္ခာနဲ့အာဆီယံရဲ့ရှေ့သွားမယ်လုပ်ငန်းတွေပေါ်မှာထိခိုက်မှုတွေရှိပါတယ်။အဲအထူးသဖြင့်ကျွန်တော်တို့ဒီ EU တို့ဒီ American တို့ကနေပြီးတော့ဒီ Free Trade Agreement တွေပေါ့နော်လွတ်လပ်စွာကုန်သွယ်မှုစာချုပ်တွေကိုချုပ်ဖို့ဆိုင်းငံ့နေတဲ့အကြောင်းတွေထဲမှာမြန်မာနိုင်ငံရဲ့ပြဿနာမဖြေရှင်းနိုင်တဲ့ကိစ္စကလည်းအခုအပါအဝင်ဖြစ်နေတယ်။ဒါကြောင့်မလို့ဗမာရေးကိစ္စဟာ ASEAN A အရေးကိစ္စ BNM နိုင်ငံနဲ့လည်းဆက်ဆက်တဲ့အရေးကိစ္စတစ်ခုဖြစ်လာတာပါပဲ။ BNMအင်္ဂင်္ဂဗမာယူကိစ္စနဲ့ပတ်သက်လို့ယူဇာတွေဆင်းရဲကြီးအတွက်ပြုစုပေါင်းဆောင်တဲ့ပါဝင်ပတ်သက်မှုတွေအတူတူအင်္ဂနာအရောနမန်ကြီးရတိုက်ပွဲဆောင်မှုတွေဒါတွေအရေးပါလာတယ်ကျွန်တော်တို့မြင်ပါတယ
် NGUB ကုလသမဂ္ဂရေးရတာဝန်ခံဒေါက်တာတောင်းချွန်းဖြစ်ပါတယ် Mr. Gambari နေကတော့ဒီနေ့ဟနွိုင်ကနေထွက်ခွာပြီးကမ်ဘောဒီးယားနဲ့လောနိုင်ငံတို့ကိုခီးဆက်ဖို့ရှိပါတယ်နန္ဒာကြီး